မြန်မာနိုင်ငံလွှတ်တော်တွေကဖွဲ့စည်းပုံအခြေခံဥပဒေပြည်ပြင်ကြောင်းလေးလုပ်ငန်းစဉ်ကြောင်းဒီမိုကရေစီခွင့်ရည်တွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းရယူပိုင်ခွင့်တွေအတွက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပြည်ပြည်ပါ NGO 20ကထောက်ခံလိုက်ပါတယ်။ HRW လူခွင့်ဆောင်ကြီးအဖွဲ့ ISF နေစည်းမချတဲ့တောင်များအဖွဲ့ Pan America နဲ့ Pan Myanmar စတဲ့လူခွင့်နဲ့သတင်းဆိုင်ရာ NGO ဖွဲ့တွေကဖွဲ့စည်းပုံပြည်ပြင်ကြောင်းလေးကော်မတီဖွဲ့ပြီးဖွဲ့စည်းပုံကိုပြန်လည်သုံးသပ်ဆိုတည်တာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုတွေအထောက်အကူဖြစ်စေနိုင်မယ်လို့ကြိုဆိုလိုက်ပါတယ်။ဒီ NGO ဆွေးနွေးမှုတွေဖွဲ့တွေအနေနဲ့မနေ့ကသတင်းထုတ်ပြန်ချက်ထုတ်ရမှာမြန်မာနိုင်ငံရဲ့2018ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီမိုကရေစီနိုင်ငံတစ်ခုမှာလိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေကာကွယ်ပေးထားတာမရှိဘူးလို့ထောက်ပြလိုက်ပါတယ်။အခုလိုလွတ်လပ်စွာထုတ်ဖော်ခွင့်ကိုကာကွယ်ပေးထားမှုမရှိတာကြောင့်နိုင်ငံတကာလူခွင့်ရေးစံရင်းစံညွန်းတွေနဲ့လည်းကန့်ညီမှုမရှိဘဲဖြစ်နေတယ်လို့ဒီဖွဲ့ကဆက်ထောက်ပြပါတယ်။အကျိုးဆက်အနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းနဲ့အဆင့်တန်းကိုတိုက်ခိုက်စေနိုင်တာပဲဆက်ဖြစ်နေရမှာဥပမာအဖြစ်သတင်းတောက်တွေနဲ့လူခွင့်လှရှားသူတွေကိုရေးယူဖြစ်ပေးရမှာသုံးတဲ့ဥပဒေအများကြီးရှင်းတယ်လေတာဆက်တွေ့ရနိုင်မယ်လို့ TNG တွေကထောက်ပြလိုက်ပါတယ်။